စကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကုရုခိုရစာတင်ကြောင်တစ်ကြောင်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာနိုင်ငံမြန်မာနဲ့ကိုရီးယားနိုင်ငံသား900လောက်ဆန္ဒပြပါတယ်။အဲ့ဒီလေကြောင်းတိုက်ခတ်မှုမှာကလေးငယ်တွေတေဆုံခဲ့တဲ့လို့ရနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရုံးနဲ့မြန်မာတပ်ရုံးရှေ့မှာကန့်ကွက်ဆန္ဒပြတာပါ။မအေးမကတင်ပြပို့ထားပါတယ်
။စကိုင်းတိုင်းဒီပေရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကိုထူကိုတာစာတင်ကြောင်တစ်ကြောင်ကိုစစ်ကောင်စီကစက်တင်ဘာလ16ရက်နေ့ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အတွေ့ကလေးတငယ်တွေတိတ်ဆုံးမှုဖြစ်ခဲ့တာပါအပြစ်မဲ့ကလေးတငယ်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချတဲ့အကြောင်းကိုရီးယားနိုင်ငံသားတွေကမြန်မာနိုင်ငံသားတွေပါစက်တင်ဘာလ25ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အခုလိုပြောပြပါတယ
်ကလေးတွေလည်းကိုစစ်ကောင်စီကနေပြီးတော့ပညာမတရားရေးအစွဲရဲရင်နဲ့ဘုံချဲတက်ခိုက်တဲ့အတွက်ကြောင့်မလို့လုံးတဲ့လုံးရက်ကိုကန့်ကွက်တဲ့ရှုတ်ချတဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ကိုရီးယားနိုင်ငံမှာရရှိနေကြတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူကိုရီးယားအစိုးရမဟုတ်သောအန်ဂျီအိုဖွဲ့စည်းများပူးပေါင်းပြီးတော့အခုလိုဆန္ဒပြနေကြဖြစ်ပါတယ်စစ်တပ်ရုံးရှေ့တက်တဲ့မှာကျွန်တော်ဆန္ဒပြမှုတွေပြုလုပ်ပါတယ်ပြီးတော့စစ်တပ်ရုံးရဲ့တကားပေါ်မှာရှေ့မှာပဲကျွန်တော်တို့ဒီသတင်းစာရှင်းလင်းပွဲတက်ကိုပြုလုပ်ပါတယ်စစ်ကောင်စီရဲ့တိုင်အောင်ကိုကိုရီးယားမျိုးမှာလို့မရှိဘူးအများဆုံးထောက်ခံသွားပေးဖို့အတွက်ကိုရီးယားပြည်သူပြည်သားတွေကဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်ဆန္ဒပြပွဲမှာဥဆောင်ပါဝင်သူတူဦးဖြစ်တဲ့မြန်မာဒီမိုကရေစီကွန်ရက်ရဲ့ဥက္ကဋ္ဌကိုရီးယားနိုင်ငံသားဂျောင်ပေါင်လက်ကတော့ကိုရီးယားဘာသာစကားနဲ့အခုလိုပြောသွားပါတယ
်ခါနေလွန်ကျကျင်ဟင်ကြီးမျိုးတော်ဒီဆက်ဆံလမ်းခရစ်တင်ကလည်းဆန္ဒဟဲ့ဆန္ဒအမျိုးသက်ပြနေတာတွေကလူ့အခွင့်အရေးကိုချိုးဖောက်နေတာလူသားမဆန်တဲ့လုံရဖြစ်တဲ့ကြောင်မလို့ကျွန်တော်တို့ခွာပြည်ကြီးမှာဒီလိုလုံရမျိုးလုံးဝမရှိရပါဘူး
မြန်မာစစ်တပ်ဟာပြည်သူကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းဥက္ကဋ္ဌဂျောင်ပေါင်လက်ကအခုလိုပြောပါတယ
်ခုတည်းနဲ့တန်ရုံးတဲ့국민들의재산과생명을지키စစ်တပ်ဆိုတာပြည်သူရဲ့တော်ဟိုစီးတဲ့ကိုကာကွယ်ပေးရမယ့်တာဝန်ရှိပါတယ်ဒါပေမဲ့အခုစစ်တပ်ကဒီကောင်ဒီကားတွေကိုရဲရဲဆက်ဆက်ဆက်ပြနေတဲ့ကြောင်မလို့ဒါအင်မတန်ရုံမာလေအင်မတန်ဆိုးသွမ်းတဲ့ကောင်တွေဖြစ်ပါတယ
်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေနဲ့အတူရှိနေမယ်လို့လဲဂျောင်ပေါင်လက်ကဆက်ပြောပြပါတယ
်ပြည်မခွန်တွေဆင်းမဲ့ကံဆင်းမဲ့စင်ဒါကိုရီးယားပြည်သူတွေကမြန်မာပြည်သူတွေကိုတောက်လျှောက်ထောက်ခံပေးသွားပါမယ်ပံ့ပိုးပေးသွားပါမယ်အတူတကွမြန်မာပြည်သူတွေရားရည်စီတိုက်ပွဲဝင်သွားပါမယ်ဒီမှာနိုင်ငံသားတွေအားတင်းတာပါလုံးဝမလျှော့ဘဲနဲ့ဒုက္ခရရှိရသည့်အဆုံးထိတိုက်ပွဲဝင်သွားပါ
မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာအရေးကိုကိုရီးယားအစိုးရနဲ့ကိုရီးယားနိုင်ငံသားတွေကထောက်ခံအားပေးမှုတွေရှိခဲ့ပြီးကိုရီးယားဘုံတော်ကြီးတွေကလည်းအခုလိုမျိုးကလေးတငယ်တွေကိုလေကြောင်းကနေဘုံကျဲတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ကပဲမြန်မာတပ်ရုံးရှေ့မှာကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလေးတငယ်12ဦးပါဝင်လူ73ဦးသေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်ဘူးလို့ညင်းဆိုထားပါတယ်ရှင်။